COVID-19 ကရောဂါကြီးကိုရင်ဆိုင်နေရခြင်းကဘာတဝန်းကပြည်သူတွေဟာ2022ခုနှစ်ကိုပျော်ပွဲရှင်ပွဲတွေမပါဘဲကြိုဆိုခဲ့ကြပါတယ်။ American ပြည်ထောင်စု New York မြို့ကအထင်ကြီး Times Square နေရာမှာပုံမှန်လူထောင်နဲ့ချီစုဝေးပြီးတော့နှစ်သစ်ကြိုနေကြဖြစ်ပေမဲ့ဒီနှစ်မှာတော့နှစ်သစ်ကူးကြိုဆင်မြင့်ဖျော်ဖြေပွဲတွေစီကိုအထူးဖိတ်ကြားထားသူဧည့်သည်တွေကလွဲလို့လမ်းမကြီးတွေပေါ်မှာရှင်းလင်းခြောက်ကန်နေပါတယ်။ကိုဗစ်ကရောဂါကိုရှေ့တန်းကနေရင်ဆိုင်ကုသပေးနေကြတဲ့ကျန်းမာရေးဝန်ထမ်းတွေကိုပဲ Times Square ကဖျော်ဖြေပွဲတွေကိုကြီးဖို့အတွက်အပွဲစီစဉ်သူတွေကဖိတ်ကြားခဲ့ပြီးတော့သီးသန့်စီနေရာတွေခွဲထားပေးခဲ့ပါတယ်။ American မျိုးတော်တော်များများမှလည်းနှစ်သစ်ကူးကြိုဆိုတဲ့ပွဲတွေကိုလူအများမပါဘဲကျင်းပခဲ့ကြပါတယ်။ဒါပေမဲ့ကာစီနိုလောင်းစားရုံတွေတန့်စီနေတဲ့ Las Vegas မျိုးက Las Vegas Strip လက်မကြီးပေါ်မှာမိဘဖောက်ပွဲကိုလူထောင်နဲ့ချီစုဝေးကြီးခဲ့ကြပါတယ်။လူစုလူဝေးမလုပ်ဖို့နဗာဒပြည်နယ်အုပ်ချုပ်ရေးမှူးကပန်ကြားထားတဲ့ကြားကအခုလိုမျိုးမိဘဖောက်ပွဲကိုလူတွေလာကြည့်ခဲ့ကြတာဖြစ်ပါတယ်။အများစုကတော့နှာခေါင်းကြီးဝတ်ထားကြပေမဲ့မဝတ်ကြသူတွေကိုလည်းတွေ့ရပါတယ်။ဥရောပနိုင်ငံတွေကနှစ်သစ်ကူးပွဲကျင်းပလိမ့်ရှိတဲ့မြို့ကြီးတွေမှာတော့ကိုဗစ်ကန့်သတ်ထိန်းချုပ်မှုတွေကြားကနှစ်သစ်ကိုတိတ်တိတ်ဆိတ်ဆိတ်ပဲကြိုဆိုခဲ့ကြပါတယ်။လန်ဒန်မြို့သိမ်းမြစ်ကမ်းပါတစ်ချောင်းမိဘဖောက်မိအလှပြပွဲတွေကိုဒီနှစ်ဖျက်ခဲ့ပါတယ်။လန်ဒန်မြို့ထဲမှာမိဘဖောက်ပြီးနှစ်သစ်ကူးကြိုဆိုတာကိုရုပ်မြင်သံကြားပေါ်ကနေပဲတိုက်ရိုက်ပြသခဲ့ပါတယ်။ပြင်သစ်နိုင်ငံမှာလည်းနှစ်သစ်ကူးလူစုဝေးမှာဆိုတဲ့အတွက်အရေးအယာရှိသတင်းကြော်ကိုတာဝန်ချစောင့်ကြည့်စီခဲ့ပါတယ်။ထိုင်း၊အိန္ဒိယ၊ဂျပန်၊တောင်ကိုရီးယားစတဲ့အာဆာနိုင်ငံတွေမှာလည်းနှစ်စဉ်လုံနေကြနှစ်သစ်ကူးကြိုပွဲတွေကိုဖျက်ခဲ့ပါတယ်။တရုတ်နိုင်ငံကမြို့တွေမှာတော့မင်းညာရုံကနှစ်သစ်ကူးကြိုပွဲတွေကိုကျင်းပခဲ့သလိုကိုဗစ်ရောဂါစတင်ခဲ့တယ်လို့ယုံကြည်ရတဲ့ဝဟန်မြို့မှာ21ရက်နေ့ဒီနေ့မှာလဲကြော်ကြားတဲ့ဘုံကျောင်းစီကိုရာနဲ့ချီတဲ့လူတွေလာပြီးတော့ကိုဗစ်ကရောဂါကင်းစင်းစေဖို့ဆူတောင်းနေကြပါတယ်။